democracy နီးကြရွေးကောက်တင်မြှောက်ထားတဲ့အစိုးရပြပြားစီအောင်လုပ်တယ်လို့မသိင်္ဂါသူတွေရဲ့ငွေကြေးပစ္စည်းတွေကို Bush အစိုးရအဖွဲ့ကချိတ်ပိတ်လိုက်ပါတယ်။အင်ဂျူကနေ VOA သတင်းတောက် Paula Wilson သတင်းပေးပို့ထားတာကိုဥထုံးအောင်ကဆက်ပြီးတင်ပြပေးပါလိမ့်မယ်ရှင်။
လေဗနန်နိုင်ငံမှာဥပဒေစိုးမိုးမှုကိုချင်းချောက်သူတိုင်းဒါမှမဟုတ်တိုင်းပြည်ရေးရာတွေတဲ့ဆီးရီးယားရဲ့ဆက်ဖက်မှုညှင့်တင်သူတွေအပေါ်ဒီအရေးယူပိတ်ပင်ချက်တွေစီးကြပ်ဖို့ဗန္ဒာရေးဌာနကိုသမ္မတဘုရားအမိန့်ပေးခဲ့ပါတယ်။နိုင်ငံခြားရေးဌာနပြောခွင့်ရတောင်ကီစီကဒီလိုအရေးယူဖို့အကြောင်းခိုင်လုံတယ်လို့ပြောကြပါတယ်
။ This comes out of our desire to make sure that
ဝင်ကြီးချုပ်စီနီယိုရာနဲ့သူ့အစိုးရအပါအဝင်လေဗနန်ကဒီမိုကရေစီအင်အားစုတွေကိုထောက်ခံဖို့ကျွန်တော်တို့တတ်နိုင်သလောက်လှုပ်ဆောင်ပေးဖို့ဆန္ဒကနေပေါ်ထွက်လာတာဖြစ်တယ်လို့ကေစီကပြောပါတယ်။တန်ခါချက်တွေကဘယ်သူကိုပြစ်မှတ်လုပ်ထားတယ်လဲဆိုတာသမ္မတရဲ့အမိန့်ထဲမှာဖော်ပြထားခြင်းမရှိပါဘူး။အဲ့ဒါဟာဗန္ဒာရေးဌာနရဲ့တာဝန်ဖြစ်တယ်လို့ကေစီကပြောပါတယ်။
You'll note that the order was put out without an annex listing any individual.
အမိန့်ကိုလူတူချင်းစီရဲ့နာမည်တွေရေးချထားတဲ့စာရင်းနဲ့ပူးတွဲမထုတ်ပြန်တာကိုတွေ့မြင်ရပါလိမ့်မယ်။ဒါပေမဲ့မကြာခင်ဒီအမိန့်အရာတချို့နာမည်စာရင်းရေးချတာကိုတွေ့မြင်ရလိမ့်မယ်လို့ကေစီကပြောပါတယ်။လေဗနန်ရဲ့ဒီမိုကရေစီအစိုးရကိုချင်းချောက်တယ်လို့ယုံကြည်ရတဲ့တချို့ဆီးရီးယားနဲ့လေဗနန်အရာရှိဟောင်းတွေအမေရိကန်တို့ဝင်ရောက်မှုကိုဇွန်လမှာသမ္မတကတားမြစ်ခဲ့ပါတယ်။အီရတ်မှာအကြမ်းဖက်မှုညှင့်တင်တယ်လို့ဒါမှမဟုတ်နိုင်ငံရေးလုပ်ငန်းစဉ်ကိုဖျက်ဆီးဖို့ကြိုးစားတယ်လို့မသိင်္ဂါသူများနဲ့အဖွဲ့အစည်းတွေရဲ့အမေရိကန်မှာရှိတဲ့ရပိုင်ပစ္စည်းတွေကိုချိတ်ပိတ်ဖို့လဲသမ္မတကမကြားမီအပတ်တွေအတွင်းကဗန္ဒာရေးဌာနကိုအမိန့်ပေးခဲ့ပါတယ်။အီရတ်ကိစ္စမှာများသောအားဖြင့်အီရန်ကလူတွေနဲ့စီးပွားရေးလုပ်ငန်းတွေကိုဒဏ်ခတ်အရေးယူခဲ့ပါတယ်။ရည်ရွယ်ချက်ကအတူတူပါပဲ။အဲဒါကတရားဝင်ဒီမိုကရေစီအစိုးရတွေကိုချိန်ချောက်မှုညှော်နှဲစေဖို့ဖြစ်တယ်လို့ KC ကပြောပါတယ်
။ Certainly Iran and Syria are the principal sponsors I would say.
အီရန်နဲ့ Syria တို့ဟာဒီကြဖို့အဓိကကမခထပြုသူများဖြစ်တယ်လို့ကျွန်တော်ဆိုရပါလိမ့်မယ်။နိုင်ငံစလုံးကလေဗနန်မှာအစိုးရပြက်စီးအောင်နဲ့အီရတ်မှာပြည်သူစစ်အကြမ်းဖက်မှုမြင့်တင်နေတယ်လို့ကေစီကပြောပါတယ်။ဆီးရီးယားကဟက်ဇ်ဘိုလာနဲ့ဟာမတ်စစ်သွေးကြအုပ်စုတွေကိုထောက်ခံတဲ့အတွက်သူတို့နဲ့အမေရိကန်ကအကန့်အသတ်ဖြင့်တန်တမန်ဆက်ဆံမှုရှိပါတယ်။အီရန်နဲ့အမေရိကန်ကတရားဝင်ဆက်ဆံမှုမရှိပါဘူး။ဒါပေမဲ့မကြာမီကအီရန်ဆိုင်ရာအမေရိကန်သားအမတ်ကအီရတ်လုံခြုံမှုကိစ္စတက်တက်ဆွံ့ရဖို့အီရတ်ဆိုင်ရာအီရန်သားအမတ်နဲ့တွေ့ဆုံခဲ့ပါတယ်ခင်ဗျာ